စပိန်နိုင်ငံကနေခေါ်ထွက်ပြီးလွတ်လပ်ရေးကြေညာဖို့လုပ်ခဲ့ကြတဲ့ကတလူနီးယားခေါင်းဆောင်ဟောင်း၉ဦးကိုပုံကံမှုနိုင်ငံတော်ကိုသစ္စာဖောက်ပြက်မှုအလွဲသုံးစားလုပ်မှုဆိုင်ရာဖြစ်နိုင်ခြေဆွဲချက်တွေအတွက်စုံစမ်းစစ်ဆေးနေချိန်တွင်ထောင်ထဲထည့်ထားဖို့စပိန်တရားသူကြီးတူကဂျာတာပရီနေမှာမိန့်ချလိုက်ပါတယ်။နောက်ပိုင်းမှာတော့သူတို့ထက်ကတဦးကိုအာမခံငွေဒေါ်လာ9,800ကျော်နဲ့အာမခံပေးခဲ့ပါတယ်။မက်ဒရစ်မြို့တော်ကတရားရုံးမှာရုံးထုတ်သူတွေထဲဖယ်ရှားခံရပြီးဖြစ်တဲ့ကက်တလန်ခေါင်းဆောင်ကာလက်စ်ပွတ်တမွန်တော့မပါပါဘူး။ရယုံမှလာဖို့ဆင့်ခွာတာကိုမလိုက်နာတဲ့အတွက်ပူတမွန်းကိုဖမ်းဆီးနိုင်ငံတကာဖမ်းဖို့တခုထုတ်ပေးဖို့အစိုးရရှိနေတူကတောင်းဆိုထားပါတယ်။ပူတမွန်းဟာသူ့အစိုးရဖွဲ့ဝင်ဟောင်းလေးဦးနဲ့အတူဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရောက်နေတာတဲ့တစ်ပတ်ရှိပါပြီ။သူ့ဘော်ဆွဲချက်တွေဟာနိုင်ငံရေးပြောကားနဲ့လုပ်တာဖြစ်တယ်လို့ဆိုပြီးပူတမွန်းကပယ်ချတယ်လို့ဥပဒေကြောင်းအရလုံဆောင်ချက်ဟာဘဲမလိုက်ပဲမျှတမယ်ဆိုတဲ့အာမခံချက်ရမှသာစပိန်ကိုပြန်လာမယ်လို့ပြောထားပါတယ်။ပူတမွန်းနဲ့သူ့ရဲ့ဒုတိယသမ္မတအိုရီယိုယွန်ကာရက်စ်တို့အပါအဝင်ကတလန်ကောင်းဆောင်14ဦးအပေါ်ဆွဲချက်တွေကိုစပိန်ဆိုရရှိနေတွေကရှောက်တင်ထားတာပါ။အော်တိုဘလာတရက်နေ့ကလွတ်လွတ်ရေးကျင်းပခဲ့တဲ့ကတလူနီးယားဒေသကိုပြီးခဲ့တဲ့သတင်းပတ်မှာစပိန်ဘဟုအစိုးရကတိုက်ရိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်။